ချင်းပြည်နယ်ပလဲဝါမြို့နယ်ကစစ်ကောင်စီရဲ့အကြီးဆုံးအထိုင်ချဘီဝါကုန်းတွေဖြစ်တဲ့ထရဝိုင်းဘီဝါကုန်းနဲ့နှုံးဘူးဘီဝါကုန်းနှစ်ခုစလုံးကိုအေးအေးရခိုင်တပ်တော်ကတိမ့်ပိုက်ထားတာလည်းဖြစ်ပါတယ်ထရဝိုင်းဘီဝါကုန်းကိုတော့ဒီဇင်ဘာလ4ရက်နေ့ကနေနှုံးဘူးဘီဝါကုန်းကိုတော့ဒီဇင်ဘာလ10ရက်နေ့ကဘီဝါမှုအလောင်းနဲ့အတူတိမ့်ပိုက်ရရှိခဲ့တာဖြစ်တယ်လို့အေးအေးရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ပလဲဝါမြို့နယ်အတွင်းကတခြားတိမ့်ပိုက်ဖို့ကြံနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့ရခိုင်ပြည်နယ်ပေါက်တော်မြို့ပေါ်မှာလည်းတိုက်ပွဲဖြစ်ပွားနေတာရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားတာပါရခိုင်မြောက်ပိုင်းကဘူးတီတောင်ရသေးတောင်မြောက်ဦးမင်းပြမြေပုံအန်းစားတဲ့မြို့နယ်6ခုလောက်မှာဒီကနေ့မနေ့ပိုင်း7နာရီလောက်ကစတင်ပြီးစစ်ကောင်စီကြီးရည်လေးတပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတယ်လို့အေးအေးရခိုင်တပ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့အချိန်မျိုးမှာလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတယ်လို့မောင်တော်ဒေသခံလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးအောင်တောင်းရွှေကပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီဘူးတီတောင်မောင်တော်ရသေးတောင်ဖတ်မလို့ကျွန်တော်တို့ဒီပြည်ဝင်ရင်ဖတ်မှာတော့ဒီနေ့စရဆက်ကျွန်တော်တို့ဒီလက်နက်ကြီးပိုက်နေတာတို့အတန်ကြီးကြားနေရတယ်ဆိုတော့ဒီလိုပိုက်နေတာဒါကတော့ရွေရွှဲရှိရှိနဲ့သူတို့ကနေတိုင်းလိုလိုပြည်သူကိုဒီလိုချင်းချောက်နေတဲ့သဘောလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျအပြင်းလဲတိုက်ပွေးဖြစ်တာကတော့ကျွန်တော်တို့မကြပါဘူးခင်ဗျဘဟုကတော့သူတို့ကအရေးသားတွေရှိတဲ့နေရာတွေကိုပြစ်တယ်ဒီလိုအပြည့်အလဲပိုက်ခဲ့တာလည်းမရှိဘူးတိုက်ပွဲဖြစ်တာလည်းမရှိဘူးဆိုတော့ဒါတမင်တကာလူထုကိုပဲယူဆရှိရှိနဲ့လုပ်နေတာလို့ကျွန်တော်တို့မြင်ပါတယ
်ဒါအပြင်အမ်းမျိုးနယ်နဲ့မြေပုံမျိုးနယ်တွေမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးစခန်းတွေကနေတိုင်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကြေးရွာတွေအတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံတွေထိခိုက်တိုက်ဆုံမှုတွေရှိနေတာကြောင့်စိုးရင်ကြောင်းလန့်နေကြရတယ်လို့အမ်းဒေသခံတူကပြောပါတယ
်သူတို့ကပစ်ခတ်တဲ့တွေကတော့သူတို့ကအဲဒါဆိုပစ်ခတ်နေတဲ့အနေအထားမှာရှိတယ်သူတို့ပစ်ခတ်တာဆိုရင်ရရင်တော့မှအာတရေနေရအဲ့လောက်ပဲရတာသူတို့ကအာစိတ်ချမ်းချမ်းတလို့ပြိတ်တယ်ဗောနော်သူတို့ပြည်သူကိုလည်းအသိပေးတာမရှိဘူးဒါဒီနေရာမှာလက်လက်ကြီးချမ်းမယ်ဆိုတဲ့ပုံစံမျိုးမဟုတ်ပေနဲ့အာပြည်သူကတရေကြိတ်ခါနေတဲ့ပုံစံမျိုးတက်ရောက်တယ်ဗောနော်အာရခိုင်တို့ရှိတဲ့နေရာကိုသိခတာမျိုးတွေအာပြည်သူတို့နေထိုင်တဲ့နေရာကိုသိခတာတွေကတားဆောင်ဖြစ်နေတယ်ဗောနော်ဒါကအာဒီလိုမျိုးအတဲ့အနေနဲ့စူရင်ရတဲ့အနေအထားတော့အာလောကျူရင်ရတဲ့အနေအထားမှာရှိတယ
်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ကစုကိုင်းကျေးရွာအုပ်စုတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းအန်ဒေသခံကဆက်ပြောပါတယ
်အဲ့ဒီကစုကိုင်းအုပ်စုတွေမှာရှိတဲ့ကျေးရွာမျိုးစုကအသေးကတော့ပေါ့ပါဘုန်းကြီးအဲ့ဒီမှာပြူကျုံတော့အဲ့ဒီနေရာတွေကကျေးရွာငွေရွာလောက်ကတော့အဲ့ထောက်ထုတ်ကိုဆက်ပြေးတာရှိတယ်ပေါ့နော်အာဒီကကစုကိုင်းအုပ်စုမှာကျေးရွာပေါင်း6ရွာရှိတဲ့နေရာမှာငွေရွာလောက်ကအာတက်ကြည့်တော့ကြလားမရှိတလားဆိုင်နေပြီကို
တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပြင်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိတယ်လို့ကျေးရွာတွေကိုမီးရှို့တာတွေလည်းရှိတယ်လို့အေးအေးရခိုင်တပ်တော်ဘက်ကထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်အေးအေးအဖွဲ့အနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကျေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညှင်းဆို့ထားတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကတော့မနေ့ကမောင်တော်ဘက်မှာတိုက်ပွဲဖြစ်ပွားတာရှိတယ်လို့အေးအေးပါဝင်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကိုနိုင်ငံရေးအရာဖြည့်ရှင်းဖို့ဆွေးနွေးကြတာရှိတယ်လို့ပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမျိုးသားစီလုံးညီညွတ်ရေးနဲ့ငင်းညာရေးပေါ်ဆောင်မှုပြည်နိုင်ရေးကော်မတီကတာဝန်ရှိတဲ့သူတွေနဲ့ MNDAA TNL EE ဖွဲ့ကတာဝန်ရှိတဲ့သူတွေဟာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကူအညီနဲ့ဒါနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့တွဲဆုံဆွေးနွေးမှုများပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးမှုပေါ်မှာမူတည်ပြီးတိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးဒီလကုံကံမှာလည်းထပ်မံဆွေးနွေးသွားဖို့ရှိကြောင်းပြောကြားလိုပါတယ်။ဒီနေ့မှာတော့ကျွန်တော်ထိတွေ့တိုက်ပွဲဖြစ်ပွားမှုအနေနဲ့ဒီရခိုင်ပြည်နယ်ဘက်မှာတော့ဘော်ဒီကုံရဲကင်းစခန်းကိုအဝေးကနေလာရောက်ပစ်ခတ်တာရှိခဲ့ပါတယ
်။ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်၃ဘွဲ့ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီကနေ့အထိစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။